Yakhain data atwin Myanmar sit tet ne AA Yakhain let nak kain apwe cha tai pwae ri di ye pain po bi a shin tet ni bi myo ne ni sat la de niya ri a thi ba tai pwae ri ku sat la ra cha data kan ni a cha so yi mu ri to ni ba de tam ro bae ka yahat yin tong tai khait da shi bi thi kai te song na le shi de so de tadin nwe thwet paw ni bi me ti cha a ti pyu nai na ro ma shi de ba bu Yakhain pi ne bae ka naw song a chi ni go ri wi tadin taw mat mi kha ga tadin pe po tha ba ye shin
ရသေးတော်မြို့နယ်မင်းဘူးကျေးရွာနီးရခိုင်ပြည်နယ်မြောင်းဦးမြို့နယ်နဲ့ပေါ့ပင်ခွင်ကျေးရွာအရှိတ်တောင်တန်းတွေနဲ့ရန်ကုန်စစ်တွေကားလမ်းတစ်လျှောက်မှာပါတိုက်ပွဲတွေဟာမနေ့ကမနက်ပိုင်းကနေစပြီးပြန်လည်ပြင်းထန်လာတာဖြစ်တယ်လို့စစ်တွေဒေသခံတအူးလည်းဖြစ်တိုက်ပွဲဖြစ်ရာနေရာအနီးတဝိုက်နားကိုတွားရောက်ခဲ့တဲ့ဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးနေတဲ့ဦးဇော်ဝင်းကလက်ရှိမြေပြင်အခြေအနေကိုအခုလိုပြောပြသွားတာပါ
မင်းဆိုရင်တော့ကြည့်လိုက်တော့အဲဒီတောက်တော်နဲ့မြောက်ဦးမြို့နေအဆက်ချောင်းရှိတယ်လေအဲ့ဒီတံတားလေးအဲ့ဒီတံတားလေးနားပါပဲကတ်ရရပဲဖြစ်နေတာအဲ့တော့ဒီတံတားရဲ့မြောက်ချင်းမှာလက်ဒီကွန်ကရစ်လမ်းအလေးမှာအမြောက်ထူတာနှလုံးနှစ်နေရာရှိတယ်ရဟိုနည်းနည်းဟိုအမြောက်ကြလို့ဟိုချင်းဝခံခံတော့တာလေပြူတော့တာလေအဲ့လိုနှစ်ရနှစ်နေရာတွေ့တယ်ပြီးတော့ဒီတံတားကရဲ့တောင်ဘက်ဟိုကြောက်ကြဲရွာနဲ့တရားကြပေါ့တရားနဲ့ကက်ရပဲအဲ့နောက်မှာသွေးတွေကတော့ကြီးမကောင်းအောင်ဟိုညားနေတာပဲပြီးဟိုနေမှုတွေတော့ဖုံးဖုံးနေကြတယ်ဒီရေးအဖွဲကလည်းအဲ့ဒီမှာအသားစားတွေကအစနေနေရှိရပ
ြဒီနေ့နနက်ပိုင်းကစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲမှာတမတော်ဘက်ကစစ်ရဟတ်ရင်နှစီနဲ့တိုက်ခိုက်မှုတွေရှိနေတယ်လို့ဒေတာကန်တွေဘက်ကရောအေဘက်ကပါပြောပေမဲ့တမတော်ဘက်ကိုအတီးပြုလို့မရနိုင်သေးပါဘူး။ဒါအပြင်တိုက်ပွဲတွေပြင်းထန်မှုကြောင့်အမျိုးသမီးတူတေဆုံးနေဆိုပြီးလူမှုကွန်ရက်မှာတက်လာပေမဲ့လည်းကုညီကယ်ဆယ်ရေးအဖွဲ့တွေဘက်ကအတီးပြုချက်မပေးနိုင်သေးပါဘူး။လက်ရှိတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့အေရခိုင်တမတော်ပြောခွင့်ရခိုင်တုခက
ဒီနေ့လည်းတိုက်ပွဲကတော့ဆက်ပြီးတော့ဖြစ်နေလို့အဲ့ဒီမှာဒီတိုက်ပွဲဖြစ်နေတာဒီမင်းနေတော့ခုလို့ပြောလို့ရတာကနော်ရတဲ့တာမင်းနေချင်းမှလည်းဖြစ်နေတယ်။အာဒီမြောက်ဦးစင်းမှလည်းဖြစ်နေတယ်။ဒီနေ့မနေ့ဒီဒီလိုမင်းမစီမာဒီရတဲ့တာမျိုးရဲ့အနောက်ဖက်ဒီမင်းဖူးရနဲ့နယ်ရွာကျမှာတိုက်ပွဲဖြစ်နေတယ်ကြ။အဲ့ဒီမှာဓမ္မစစ်တပ်ဖက်ကတော့နော်ဆေးရောက်ဖက်မင်းကြဆုံးပြီးတော့ဒဏ်ရာရတာအများကြီးရှိတယ်။မြောက်ဦးမျိုးနေချင်းမှလည်းတိုက်ပွဲကဆက်ပြီးတော့ဒါဖြစ်နေတယ်။2019ခုနှစ်ဖေဖော်ဝါရီလ20ရက်နေ့မနေ့ခုနှစ်နာရီမင်းမစီကဆက်ပြီးတော့ဒီမင်းကတိုက်ပွဲဖြစ်ပေါ်ခဲ့တဲ့နေရာနာမပေါ်ဒီအဲ့ဒီမှာရန်သူဘက်ကတော့နော်ရဟရင်တွေတုံးပြီးတော့မှဟိုတိုက်ခိုက်ကြတာတွေရှိတယ်။ဟုတ်ပြီတိုက်ပွဲကတော့ဆက်နေပြီးတော့ပြင်းထန်နေတယ်ပေါ့။အဲနောက်ဒီပလဲဝါမျိုးနယ်ကုံပြင်းရွာရဲ့အရှိတ်အတောင်ကန်းပေါ်မှာလည်းပဲဒီမနေ့ရှင်းလာရင်တော့ဆက်ပြီးတော့ထိတွေ့တိုက်ပွဲဖြစ်ပေါ်နေတယ်ကြ
။လက်ရှိမှာတော့ပေါ့ပင်ကွင်းကျေးရွာ၊နလိပ်ဘက်ကွင်း၊ဘိုးတော်တောင်ကျောကြားနဲ့ကာချောင်းတောင်ကျောကြားတွေမှာအခုညနေ9နာရီအချိန်ထိတိုက်ပွဲတွေဖြစ်နေကြောင်းဒေသခံတွေကတော့ဆိုပါတယ်လက်ရှိတိုက်ပွဲတွေနဲ့ပတ်သက်လို့ငញ្ញမ်းရေးလုပ်ငန်းစဉ်တွေသာဆက်လက်ညှိနှိုင်းမှုရှိမရှိဆိုတာနဲ့ပတ်သက်ပြီးအေရခိုင်တပ်မတော်ပြောခွင့်ရပုဂ္ဂိုလ်ခိုင်တုခကိုမေးမြန်းတာမှာတော့ခိုင်တုခက
ဖြစ်နေတဲ့တိုက်ပွဲတွေကနော်ဒီဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ဒါမြေကြီးတို့အစိုးရရဲ့ဆုံးဖြတ်ချက်ပဲကြနော်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ကနော်ရခိုင်တပ်မတော်ကိုအမြင့်ပြုတ်တိုက်ခိုက်ဖို့အတွက်ဒါအမိန့်ပေးထားတယ်ဆိုတော့အဲ့ဒီရဲ့နောက်ဆက်ချက်ကြီးအခုကနေပြီးတော့ဒါကျွန်တော်တို့ခိုင်တမတော်ကိုနော်သူတို့ကဒါအမျိုးတကြီးနဲ့နေပြီးတော့မှဒီအားအလုံးရင်းတုံးပြီးတော့မှဒါထိုးစစ်ဆင်နေတာဆိုတော့အဲ့ဒါကြောင့်မို့လို့နော်တိုက်ပွဲရဲ့ area ကတော့ဒါဟိုပို့ပြီးတော့ကျေပြန့်လာတယ်ပေါ့ဒီခိုင်ဒေသတစ်ခုလေးကိုပဲသူတို့ကနေပြီးတော့ဒီတမနှစ်နှစ်ရဲ့တမငါးငါးနောက်တမကိုကိုနောက်ပြီးတော့ဒီအခြားဒီတိုက်ရင်တမတွေလေကြောင်းဖြစ်ပူတွေနဲ့နေပြီးတော့နော်အင်အားအလွန်ဆုံးတုံးပြီးတော့မှဒါကျွန်တော်တို့ခိုင်တမတော်ကိုတို့အပြင်းအထန်ထိုးစစ်ဆင်နေတာဖြစ်တယ်ကြ။အကွေကတော့ဟိုဖက်တိတ်ဟိုဖြစ်နေတယ်။တိုက်ကွေကလည်းပို့ပြီးတော့ပြင်းထန်လာတာပေါ့။ဟိုခုခါတိုက်ခိုက်ရုံမှလေးပြီးတော့ချားမိလာမရှိဘူး။အဲ့ဒါကြောင့်မလို့ကျွန်တော်တို့ကတိုက်နေရတာ။ဟိုငင်းကြိုင်းကြီးကိစ္စကကျွန်တော်တို့တိုက်ဟိုလင်းချက်မရှိဘူးကြ။အခုလုံးလုံးစီအနေထားမှာနော်။အခုလုံးလုံးစီအနေထားမှာတော့ဒါငင်းကြိုင်းကြီးကတော့တိုက်အလားဝင်းနေနေတယ်။အဲ့လို
ခုလိုတိုက်ပွဲတွေဖြစ်နေတာကြောင့်ရခိုင်ပြည်နယ်တွင်စစ်ဘေးရှောင်ဒုက္ခသည်ဥယျာဉ်ဟာပုံမှန်များပြလာပြီးဒီလိုဒုက္ခသည်တွေအပြက်စားဝတ်နေထိုင်ရေးအခက်အခဲတွေရှိနေကြောင်းဒုက္ခသည်တွေကိုအကူအညီပေးနေသူတွေကဆိုပါတယ်။လက်ရှိဒုက္ခသည်အရေအတွက်အတိအကျစည်ရင်းတိရဖို့ခက်ခဲပေမဲ့လည်းခံမှန်းညီရတော့စစ်ရှောင်ဒုက္ခသည်တထောင်နီးပါးရှိနိုင်တယ်လို့အရင်ကခံမှန်းခဲ့ပေမဲ့အခုလိုတိုက်ပွဲတွေပြင်းထန်လာတာကြောင့်တိုးလာနိုင်ပွဲရှိတယ်လို့ကုညီကယ်ဆယ်ရေးသမားတွေကဆိုပါတယ်ရှင်။